Syria နိုင်ငံအတွင်းခက်မြက်မြက်ပြောင်းလဲလာနေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးကြဖို့ Syria, Iran နဲ့ Iran နိုင်ငံသားရေးဝန်ကြီးတွေဒီ Iran နိုင်ငံဘက်တက်မြို့တော်မှာတောက်ကြနေတော့ကတွေ့ဆုံခဲ့ကြပါတယ်။ HDS လို့သူကခေါ်တဲ့ Islamic Jihad အဖွဲ့ Hayat Tahrir al-Sham အဖွဲ့ဦးဆောင်တဲ့သဘုံတပ်ဖွဲ့တွေဟာ Syria နိုင်ငံအတွင်းကမြို့တွေရွာတွေကိုပြီးခဲ့တဲ့တစ်ပတ်လုံးတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်မြို့တော် Damascus နဲ့ Homs မြို့ကြီးတွေအထိဆက်လက်ချီတက်သိမ်းယူသွားမယ်လို့ကြွေးကြော်ထားတာပါဒီအချိန်ဒီပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနဲ့အနိကက်စောင့်ကြည့်နေတဲ့အကြောင်းအီရတ်နိုင်ငံသားရေးဝန်ကြီးဟူစိန်ကပြောဆိုပါတယ်တစ်ချိန်တည်းမှာလည်းဒီအာရဗ်အဖွဲ့ချုပ်အနေနဲ့ဝန်ကြီးများအဆင့်အရေးပေါ်အစည်းအဝေးခေါ်ယူပေးဖို့နဲ့အခြေအနေတွေတည်ငြိမ်အောင်ဝိုင်းဝန်းထိန်းသိမ်းတဲ့အနေနဲ့တန်တမာရေးဖိအားတွေပေးသွားကြဖို့အတွက်ကိုလည်းအီရတ်နိုင်ငံသားရေးဝန်ကြီးကတောင်းဆိုထားပါတယ်လက်ရှိအခြေအနေဟာဆီးရီးယားနိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်ယုံနေမှာကဒေသတွင်းနိုင်ငံတွေရဲ့တည်ငြိမ်ရေးကိုပါချိန်ချောက်နေတာဖြစ်တဲ့ဆိုပြီးတော့ဆီးရီးယားနိုင်ငံသားရေးဝန်ကြီးဘက်ဆမ်စပါကလည်းဒီသုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့တောက်ချာနေကပူးတဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါရရှင်